နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ပေါ်တရားစွဲဆိုထားတဲ့အမှုတွေကဒီကနေ့ဇွန်လ9ရက်နေ့မှာအမှုနှစ်ခုစစ်ဆေးပါတယ်။သမ္မတဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့နဲ့တတွဲတဲ့အမှုဖြစ်တဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုတခါအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်အောင်လှုပ်ဆောင်မှုဒီအမှုနှစ်ခုကိုစစ်ဆေးတာပါ။န
ရက်ပေါင်း180အတွင်းပြီးစစ်ဖို့တရားသူကြီးကခွင့်ပြုခဲ့ပြီးတဲ့နောက်ဒီကနေ့မှဒီရင်းဘက်ထဲဒုတိယနေ့အဖြစ်နဲ့နေပြည်တော်ကတည်တံတရားရုံးမှာဆက်လက်စစ်ဆေးပါတယ်။ဒီကနေ့မှာတော့သဘောဝပေးရမည်စီမံခန့်ခွဲမှုဥပဒေပုံမှန်25ကိုချိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုပ်ဆောင်မှုဥပဒေပုံမှန်905ခါခွေချိုးဖောက်မှုတို့ကိုစစ်ဆေးခဲ့တယ်လို့ဒေါက်တာဆန်းစုကြည်ရဲ့ရှင်းလင်းဒေါက်ဆန်းမာလာညွန်က VOA မြန်မာပိုင်းကိုပြောပါတယ်။905ခါခွေအမှုအတွက်တရားလိုဘက်ကတက်တည်တင်သွင်းတာကိုသူတို့ကကန့်ကွက်ခဲ့လို့ရှင်းလင်းဒေါက်ဆန်းမာလာညွန်ကပြောပါတယ်
။ဒီလို905ခါခွေရဟို၃ရက်ပဲအမှုကတော့တရားလိုဆက်တရားလိုဆက်ပြီးတော့သူတို့တက်တည်ကန်သွင်းတဲ့ခါကိုကျမတို့ကန့်ကွက်လို့ကတည်းကကျမတို့ကတန်ကြလို့ငတဲ့ဆောင်လည်းတက်ပေါ့နောက်နဲ့ရင်းနေအမှုမှာသူတို့ဘက်ကတင်အမားတို့ကကန့်ကွက်ပိုင်နေတယ်သူတို့ကတက်တည်ကန်သွင်းရင်အမားတို့ဘက်ကတင်လည်းသူတို့ကကန့်ကွက်ပိုင်နေရှိတယ်လေကန့်ကွက်လို့ရတယ်ဆိုတော့အမားတို့ကသူတို့တင်တဲ့ဟာကိုအမားတို့ကကန့်ကွက်တယ်အဲ့ဒီပေါ်တာမှာအမားတို့နောက်နဲ့ရင်းနေငတဲ့ဆောင်လည်းတက်ဆောင်တယ်ကျမတို့ကကြည့်ရင်တော့အမားဆောင်လည်းတက်ပြီးပြီးမှလုံးဝတင်ပြီးမှဘလို့ဆိုတော့အမားပြောတယ်ဆက်ဆက်ငါတဘာဝဘေးရနေရကခရလူစစ်တာပြီးသွားပြီနောက်နဲ့ရင်းနေခရလူတဘာဝတက်ပြန်တယ်
ဒီကနေ့စစ်တပ်ကဘာဝပေးရမယ့်စီမံခန့်ခွဲမှုဥပဒေပုံမှန်25ချိုးဖောက်မှုကိုတော့တရားလိုဥထုံးမြင့်အောင်ခေါ်ဦးညီညီဆိုသူကအမှုဖွင့်ရတာဖြစ်ပါတယ်။အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုပ်ဆောင်မှုဥပဒေပုံမှန်905ခါဝင်နဲ့ဒေါန်ဆန်းစုကြည်တမန်ဦးဝင်းမြင့်နဲ့ဒီပြောကောင်းစီဥက္ကဋ္ဌဒေါက်တာမျိုးအောင်လို့၃ယောက်ပေါင်းကိုတော့အထွေထွေအုပ်ချုပ်ရေးဌာနကဦးစိုးစိုးရွှေကအမှုဖွင့်ထားတာပါ။ဒေါန်ဆန်းစုကြည်ရဲ့အမှုတွေကိုစတင်စစ်ဆေးတဲ့မနေ့ကဇွန်လ14ရက်နေ့ကတော့တဘာဝပြည်ရည်ရဲ့စီမံခန့်ခွဲမှုဥပဒေနဲ့ဆွဲဆိုခံထားရတဲ့အမှုနှမှုတွင်းကုံထုတ်ကုံဥပဒေနဲ့ဆွဲဆိုခံထားရတဲ့အမှုစက်တွေရဲ့ဥပဒေနဲ့ဆွဲဆိုခံထားရတဲ့အမှုစုစုပေါင်းအမှု၄ခုစစ်ခဲ့ပါတယ်ဒီကနေ့အမှုမကြားမှာခင်ပါတော့ဒေါက်ဆန်းစုကြည်ဦးဝင်းမြင့်ဦးမျိုးအောင်တို့နဲ့ရှင်းလင်းပြီးတရားတွေ့ခွင့်ရခဲ့လို့ဒေါက်ဆန်းမာလာညွန်ကပြောပါတယ်ဟိ
ုအရင်မနေ့ကပြီးသွားတဲ့အမှုနဲ့ဒီနေ့စစ်တဲ့အမှုနဲ့ကြောနေရတဲ့နဲ့ဟိုဘာမှတော့မတာတူးတူးတွေတော့အဲ့မှာသားရက်ပါဒီနေ့ကတော့ဟိုတော့၃ယောက်အမှုဆို၃ယောက်လုံးနဲ့တင့်နေနေနဲ့တွေ့ရတယ်တင့်နေ၄ယောက်လုံးနဲ့အဲဒီလို၃ယောက်လုံးနဲ့တွေ့ရတော်တော်တက်တာတွေ့ရပါတ
ယ်။ဒါမဲ့တရင်ပဲဇွန်လ21ရက်နဲ့22ရက်နေ့တွေမှာတောဆန်းစုကြည်တို့ကိုနောက်ထပ်ရုံးချင်းပြထားပါတယ်။အဲဒီအခါအပြန်လဲလျှောက်လဲဖို့ရှိတာတွေနဲ့ပတ်သက်လို့ရှင်းနေတော်ဆန်းမာလာညောင်းကအခုလို့ရှင်းပြပါတယ်
။ဒီကားအမှုကတော့တရရလူတွေစစ်ပြီးပြီအကုန်လုံးကတရရလူစစ်ပြီးပြီဖြစ်တဲ့အတွက်သူတို့ဘက်ကတက်တည်ပြီးစစ်တယ်။အခုဒီနေ့ငါငါခဘူးအမှုကတရရလူစစ်နေတယ်သူတို့တက်တည်ကြံတည်နေတယ်သူကိုအမားတို့ကကန့်ကျက်တဲ့အတွက်နှစ်ဖက်ဆောင်နေတဲ့နားမယ့်ရုပ်ချင်းအေးပေါ်မှာဆောင်နေတဲ့ဒီနေ့25တက်မှုကတော့တရရလူပြီးသွားပြီအမားတို့ဘက်ကလည်းအဲ့တရရလူကိုပြန်လည်နေဖို့လိမ့်ရအောင
်။ဒေါက်ဆန်းစုကြည်ဟာအခရီးလက်စာမှုတက်ချက်ရေးဥပဒေပုံမှန်55နိုင်ငံတော်လွှတ်အပ်ချက်ပေါက်ကြားမှုဥပဒေပုံမှန်37ကနေပုဂ္ဂိုလ်တွင်းကုန်ဥပဒေပုံမှား၈ဆက်သွယ်ရေးဥပဒေပုံမှား69အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှား905ခွဲတို့အပြင်တဘာဝပြည်ရည်စီမံခန့်ခွဲမှုဥပဒေပုံမှား25နဲ့ကအမှုနှစ်ခုစုစုပေါင်း9မှုနဲ့တရားစွဲခံထားရတာပါရန်ကုန်မှာတရားစွဲခံရတဲ့နိုင်ငံတော်လူ့အချက်ပေါက်ကြားမှုဥပဒေပုံမှား37ကနေကိုနေပြည်တော်မှာရုံးပြောင်းစစ်ဆေးခွင့်ရမယ့်အကြောင်းအမှုကိုလည်းနေပြည်တော်တရားလွှတ်တော်ချုပ်မှလာမယ့်သတင်းပတ်ဇွန်လ23ရက်နေ့မှာစစ်ဆေးဖို့ရှိနေပါတယ်ရှင်
မခင်ချစ်တွေပြောပြခဲ့တာပါခင်ဗျာ